ကမ္ဘာညဉ့်ဉေးရေးနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်နိုဘယ်ညဉ့်ဉေးရေးဆုရရှိခဲ့သူအမေရိကန်သမ္မတဟောင်းဂျီမီကာတာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကထုတ်ပြန်ကြေညာပါတယ်။ဘာသာရေးကန့်ရှိုင်းသူတူဖြစ်တဲ့သမ္မတဟောင်းဂျီမီကာတာဟာတည်ကြည်ဖြောင့်မတ်မှုတနာကျင်နာမှုနဲ့မြဲမြံတဲ့တန်ဋိဌာန်တွေနဲ့ပြည်သူတာဝန်တွေကိုထမ်းရောက်ခဲ့သလိုမြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ပြည်ပခန့်ဖြစ်ရှင်ရေးတို့ကိုရှေ့ရှုဆောင်ရွက်ပေးခဲ့တဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျီမီကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ငါခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှပါဝင်သူတူဦးလည်းဖြစ်ပါတယ်။2023ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာသူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရာဖက်အဖွဲ့အစည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလည်းသမ္မတကာတာရဲ့ကာတာစင်တာဟာလိလာဆောင်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ပေါ်လာဖို့ဆိုရင်အင်းနီချင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုဖိအားပေးဖို့လိုမယ်ဆိုတာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာက2009ခုနှစ် VOA နဲ့သီးသန့်တွေ့ဆုံမြင်ရန်ကမှပြောဆိုမှုပါတယ်။2009တွင်အတွင်အဲ့ဒီအချိန်ကတော့ဆန်းစုကြည်ကိုနေအကျေချုပ်ဖန်ဆင်းမှုအပါအဝင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စစ်အစိုးရကိုသမ္မတဟောင်းဂျီမီကာတာကပုံမှန်လင်းလင်းဝေဖန်ခဲ့မှုပါတယ်။ဒါကြောင့်လည်းနဝတခိမြန်မာစစ်အစိုးရကလူငါဥပအဝင်နဲ့အဖွဲ့တစ်ဖွဲ့ကိုကာတာဖောင်ဒေးရှင်းကိုဆီလွတ်ပြီးဆက်ဆံရေးကောင်းအောင်စ조사ခဲ့မှုပါတယ်။သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်ဇာပနအခမ်းအနားတွေကိုမြို့တော်ဝါရှင်တန် DC နဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့တွေမှာဇန်နဝါရီလ9ရက်နေ့ကျင်းပမှာဖြစ်ပြီးအဲ့ဒီနေ့ကိုတနင်္ဂနွေလုံးဝမ်းနဲ့ကြေကွဲပွဲနေ့အဖြစ်သတ်မှတ်ကြေညာမှာဖြစ်ကြောင်းသမ္မတဂျိုးဘိုက်ဒန်ကပြောဆိုထားပါတယ်ခင်ဗျာ။